အကြက်တဲတွေကြုံနေရတဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီထိုင်းဘဏ်ငွေ6တန်းကိုထိုင်းအစိုးရကဩဂတ်လ26ရက်တနင်္လာနေ့ကထပ်မံလှူဒါန်းလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့58ကြိမ်မြောက်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာမြန်မာနိုင်ငံအတွက်အကူအညီတွေထပ်မံပေးသွားမယ်ဆိုတာကိုယာယီနိုင်ငံသားဝင်ကြီးမာရစ်ဆန်ဂီယန်ပွန်ဆာကကတိပြုပြောဆိုခဲ့တဲ့အတိုင်းအခုလိုလှူဒါန်းတာဖြစ်တဲ့အကြောင်းထိုင်းဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်အလူငွေတွေကို AHA Center လို့အတူကောက်ခေါ်တဲ့တဘာဝဘေးဒုက္ခဆိုင်ရာလူသားချင်းစာနာကူညီရေးအာဆီယံဦးဆောင်အဖွဲ့ကနေတဆင့်မြန်မာနိုင်ငံကိုကူညီဖို့တနင်္လာနေ့ကပေးအပ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝင်ကပြောပါရယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းခဲ့ချိန်ကစလို့လက်နက်ကိုင်ပဋိပက္ခတွေနဲ့အကြက်တဲတွေပိုများလာနေတဲ့မြန်မာနိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီမှုလုပ်ငန်းတွေအတွက်ထိုင်းဘဏ်ငွေ16သန်းနီးပါးအမေရိကန်ဒေါ်လာ4သိန်းခွဲကူညီပေးခဲ့ကြောင်းနိုင်ငံသားရဲ့ဌာနအမြဲတမ်းအတွေ့အဝင်ကပြောပါရရှင်